21ရာစုမှာလူငယ်တွေကြုံတွေ့နေရတဲ့စိတ်ခုံမှုတွေခက်ခဲတဲ့ဟာအာရဗီယန်21အာမန်စီစဉ်ကပြင်ဆင်ဆက်ပြင်ပါလေ2020ရွေးကောက်ပွဲဟာပြီးခဲ့တဲ့နှစ်ရွေးကောက်ပွဲတွေနဲ့မတူဘဲလူငယ်နိုင်ငံရေးသမားတော်တော်များများဝင်ရောက်ရှင်ပြိုင်ကြတဲ့ပွဲတစ်ခုပါပြည်တွင်းပြည်ပအတွေ့အကြုံရှိဘွေးရပညာတတ်လူငယ်တွေနိုင်ငံရေးလောကမှာနာမည်ကျော်ကြားတဲ့လူငယ်တွေဝင်ပြိုင်ခဲ့ကြတာဖြစ်ပါလေဒါပေမဲ့လည်းလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဝင်ပြိုင်တဲ့လူငယ်ကိုယ်စားလှယ်လောင်းတွေကလွဲလို့ကျန်တဲ့ပါတီကဝင်ပြိုင်ကြတဲ့လူငယ်တွေအားလုံးနီးပါးအရှုံးနဲ့ရင်ဆိုင်ခဲ့ကြရတာပါ။ဘာကြောင့်လူငယ်တွေရွေးကောက်ပွဲမှာရှုံးနေခဲ့ကြသလဲ။ဒီရွေးကောက်ပွဲကနေဘာတွေသင်ခန်းစာရလိုက်ပါလဲ
။အဓိကကတော့ key point ကိုပြောရရင်တော့ကျွန်တော်တို့ကိုယ်စားလှယ်တွေဒီအမေစုနဲ့ပြိုင်ရအဖြစ်ဟိုကိုယ်စားလှယ်ချင်းပြိုင်ရတာမဟုတ်ပဲနဲ့အမေစုနဲ့ပြန်ရတာဖြစ်တဲ့အတွက်အဲ့မှာတော့ကျွန်တော်တို့ကဒီ weight တန်းတစ်ခုကအရန်ကြီးမားနေတဲ့အတွက်တော့ဒါကိုလည်းလည်းဒီဒီခေတ်ဒီကာလဒီဒီအချိန်နေနဲ့ကတော့ဒါမြန်မာနိုင်ငံမှာဒီကိုယ်စားလှယ်ရဲ့အခက်အခဲမိမ့်မိန်နေသေးရဲ့ဆိုတော့တွေ့ပါတယ်
။ညောင်လေးပင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်နေရာအတွက်ဝင်ပြိုင်ခဲ့တဲ့ဒေါက်တာတန့်စော်လွင်ပါဒေါက်တာတန့်စော်လွင်ဟာတက်မတော်စေးတက်ကတူကနေဆရာဝန်ဘွဲ့ရယူပြီးတဲ့နောက်ကြမ်းခိုင်ဖွံ့ဖြိုးရေးပါတီကိုဝင်ခဲ့ပြီးတော့ဒီ2020ရွေးကောက်ပွဲမှာပထမဆုံးဝင်ပြိုင်ခဲ့တဲ့သူပ
ါကံကောင်းတာတစ်ခုကတော့ကျွန်တော်ကတော့အဲ့လိုမျိုးလေးနဲ့ထိတွေ့မှုအားကောင်းခဲ့တဲ့အတွက်တော့နာမည်တစ်ခုတော့ထုတ်ပေါက်ခဲ့တယ်ဟိုကျွန်တော်ဒေါက်တာလေးဒေါက်တာလေးဆိုရယ်ဆံပဲလေးတော့ကြွားတွေမှာတွင်ခဲ့တယ်သို့တော်လည်းကျွန်တော်ကဟိုပုံမပြည့်ပြည့်စုံတဲ့ဟိုသူကလုံးလုံးစစ်ချမှုတစ်ခုလူတွေရဲ့လိုအပ်ချက်သိတဲ့ကြိုက်အားတစ်ခုကတော့မဖြစ်နိုင်ခဲ့ဘူးပေါ့လေ
ကချင်ပါတီတွေပေါင်းထားတဲ့ကချင်ပြည်နယ်ပြည်သူ့ပါတီကလည်းဒီနှစ်ရွေးကောက်ပွဲမှာမျက်နှာသက်လူငယ်ကိုယ်စားလှယ်လောင်းနေတော်တော်များများဝင်ပြိုင်ခဲ့ကြတာဖြစ်ပေမဲ့လည်းလူငယ်ကိုယ်စားလှယ်လောင်းနေအလုံးရှုံ့နှိပ်ခဲ့ပါတယ
်ကျွန်တော်တို့မေးရှုံးခဲ့တဲ့အချိန်မှာကျွန်တော်တို့ပဲဟိုစိတ်မကောင်းတာမဟုတ်ပဲနဲ့ကျွန်တော်တို့တချို့မိဘပြည်သူတွေဆိုရင်ကျွန်တော်တို့မိခင်တွေတချို့ဆိုရင်တော်တော်လေးစိတ်ဝမ်းနည်းစွာနဲ့ကျွန်တော်တို့ကငိုကြွေးရတဲ့သူတွေရှိတယ်ပြီးရင်ကျွန်တော်တို့ဟိုအားပေးတဲ့သူတွေအများကြီးကျွန်တော်တို့ကရှိရှိတယ်ဆိုတော့ကျွန်တော်တို့တွေ့ရတယ်ဒါကြောင့်မို့ဒီရွေးကောက်ပွဲအထဲမှာကျွန်တော်တို့တင်ခန်းစာကတော့အထူးသဖြင့်ကျွန်တော်တို့ကိုယ့်ရဲ့ဌာနေဒေတာမှာကိုယ့်ကိုဒီနိုင်ငံရေးအရာယုံကြည်ထောက်ခံတဲ့မိဘပြည်သူတွေအများကြီးကျွန်တော်တို့ရှိတယ်ဆိုတဲ့ဟာကိုဒါကိုကျွန်တော်တို့လေးလေးနက်နက်ကျွန်တော်တို့တွေ့ခဲ့ရပါတယ
်စစ်ပေဒုက္ခတဲ့အရေးလှောက်ရှားသူအဖြစ်နာမည်ကြီးလာတဲ့လူငယ်နိုင်ငံရေးသမားတယောက်ဖြစ်တဲ့ကိုလွန်းဆောင်ပါကိုလွန်းဆောင်ဟာကချင်ပြည်သူ့ပါတီကနေဝိုင်းမော်မြို့နယ်အမှတ်နှစ်ပြည်နယ်လွှတ်တော်ကိုယ်စလေလောင်းနေရအတွက်ဝင်ပြိုင်ခဲ့ပြီးတော့ရှုံးနေခဲ့သူပါ
ဒီလွတ်တော်ရှင်ပြိုင်တယ်မရှင်ပြိုင်ဘူးဆိုတာတည်းကျွန်တော်တို့ကဒီပါတီနိုင်ငံရေးကိုပို့ပြီးမှကျွန်တော်တို့ကတိဆောက်သွားမှာဖြစ်ပါတယ်ဒီလွတ်တော်ဘက်ကိုကျွန်တော်တို့မတက်ရခဲ့တော့လဲကျွန်တော်တို့လွတ်တော်ပြင်ပပြီးရင်ကျွန်တော်တို့လွတ်တော်မှာရောက်ခဲ့တဲ့ကျွန်တော်တို့ဒီလွတ်တော်အမတ်တွေကျွန်တော်တို့အခုအာဏာရခဲ့တဲ့ပါတီဘက်ကကျွန်တော်တို့လွတ်တော်ကိုယ်စလေတွေနဲ့လည်းကျွန်တော်တို့ကပူးပေါင်းဆောင်ရွက်ပြီးမှဘေးအတိုင်းတာတစ်ခုထိကျွန်တော်တို့အလုပ်လုပ်နိုင်မယ်ဆိုတဲ့ဟာကိုကျွန်တော်ပို့ပြီးမှခွန်အားလည်းပိုရှိလာပါတယ်ပိုပြီးမှလည်းကျွန်တော်တို့ကအလုပ်လုပ်ဒီမိဘပြည်သူတွေအတွက်ကျွန်တော်တို့ကအလုပ်လုပ်တာရမယ်ဆိုတဲ့ဟာကိုလည်းကျွန်တော်တို့တွေ့မြင်ရပါတယ
်နိုင်ငံရေးတက်ကြွလှုပ်ရှားပြီးမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးအတွက်လွတ်တော်တဲ့ကိုဝင်ထိုင်မှုစ조사ကြတဲ့သူတွေထဲမှာပညာရေးပြုပြင်ပြောင်းလဲဖို့လှုပ်ရှားရင်နာမည်ကြီးလာတဲ့အမျိုးသမီးလူငယ်နိုင်ငံရေးသမားဤတင်လာမောင်လည်းပါပါတယ်
ကျွန်တော်တို့နိုင်ငံရေးသမားတွေဒီရွေးကောက်ပွဲမှာရွေးချယ်ခံရသည်ဖြစ်စေအရင်မထည့်ခံရသည်ဖြစ်စေလွတ်တော်ပြင်ပကနေကျွန်တော်တို့အများကြီးတိုက်ပွဲဝင်ရမယ်ကိစ္စရအများကြီးရှိပါတယ်ဒီလိုပါပဲကျွန်တော်တို့
ဤတင်စာမောင်ကတော့လူပောင်သက်ဒီမိုကရက်တစ်ပါတီကနေဗဘဲတန်းမြို့နယ်ကိုစားပြုပြည်သူ့လွတ်တော်နေရာအတွက်ဝင်ပြိုင်ခဲ့ပေမဲ့ရှုံးနေခဲ့သူပါ
လွတ်တော်တွေကိုကျွန်မတို့ရဲ့မဟာမိတ်ပါတီတွေမဟာမိတ်လူမျိုးစုပါတီတွေအများကြီးဝင်သွားပါတယ်အဲ့မဟာမိတ်လူမျိုးစုပါတီတွေနဲ့အတူတူကျွန်တော်တို့လွတ်တော်တွင်လွတ်တော်ပြင်ပတိုက်ပွဲတွေလည်းအများကြီးလှုပ်ဆောင်ကြရရှိပါတယ
်ဒီနှစ်ရွေးကောက်ပွဲမှာ NLD ပါတီဟာတနိုင်ငံလုံးအတိုင်းအတာနဲ့83ရာခိုင်နှုန်းကျော်အနိုင်ရခဲ့ပါတယ် NLD ပါတီကကိုယ်စားလှယ်တွေအားလုံးလူလူအနိုင်ရခဲ့ပေမဲ့ကြားပြည်နယ်ဘော်လခဲမြို့နယ်ကနေပြည်သူ့လွတ်တော်ကိုယ်စားလှယ်နေရာအတွက်ဝင်ပြိုင်တဲ့NLD အမတ်လောင်းဆိုင်းလင်းလင်းဦးကတော့ရွေးကောက်ပွဲမှာရှုံ့နေခဲ့တာပါ။အ
တော့ဒီရလက်ပေါ်တိတ်တော့ခံစားမနေဘူး။ဒီတစ်ကြိမ်လဲလဲနောက်ကြိမ်ပြန်ထူနိုင်ရပဲ။ပြီးတော့ကျွန်တော်လည်းအသက်အငယ်ပဲငယ်ပဲရှိတယ
်။ဆိုင်းလင်းလင်းဦးဟာကြံ့ခိုင်ဖွံ့ဖြိုးရေးပါတီကပြည်ထောင်စုဝန်ကြီးဟောင်းဦးစိုးသိန်းကိုရှုံ့နေခဲ့တာဖြစ်ပါတယ
်။ဒီရလက်ပေါ်မှာကျွန်တော်ကတော့လက်ခံတယ်။ဘာဆိုကျွန်တော်အများကြီးစူးစမ်းဖို့လိုရတယ်။ကျွန်တော်ဘောလခဲအနေနဲ့အများကြီးစူးစမ်းဖို့လိုရတယ်။လာမယ့်ရှင်းသက်အနာဂတ်မှာကျွန်တော်ပါတီတည်ဆောက်ရေးလုပ်ရမယ်လူထုတွေနဲ့ လူထုနဲ့ပါတီကြားမှာဟိုဆက်သွယ်တဲ့ကိစ္စတွေပြီးတော့အတူတကွာပူပေါင်းလုပ်ရမယ့်ကိစ္စတွေအများကြီးတည်ဆောက်ရမှာပေါ့
ဒါကတော့ပြီးခဲ့တဲ့ရွေးကောက်ပွဲမှာဝင်ပြိုင်ပြီးတော့ရှုံးနိုင်ခဲ့ကြတဲ့လူငယ်တွေရဲ့ပြောဆိုချက်တွေကိုကြားခဲ့ရတာပါဒီ2020ရွေးကောက်ပွဲမှာအသက်35နှစ်အောက်လူငယ်ကိုယ်စားလှယ်လောင်း100ရာခိုင်နှုန်းကျော်ဝင်ပြိုင်ခဲ့ပေမဲ့NLD ပါတီကလူငယ်ကိုယ်စားလှယ်လောင်းတွေအများဆုံးရွေးကောက်ပွဲအောင်နိုင်ခဲ့တာဖြစ်ပါတယ်ခင်ဗျာ